1368ခုနှစ်တပေါင်းလ33ရက်2008ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ညတွင်ပုဂိုလ်မျိုးဓမ္မဒုဒ္ဒတော်ရသာသနာရေးတန်ခါကျင့်ပအပ်သော73ကြိမ်မြောက်ဓမ္မနုပတ္တနာတတိပဌာန်ခုနှစ်ရက်တရားကျင့်သုံးပွဲ၌ဟောကြားအပ်သောတရားကျင့်ဤအာထုံနီလုတ်ပေးတရားတော်ခொနည်းတိုင်းတိုင်းတရားလုတ်ကိုအာထုံမယ်ကြင်ကြံမယ်လို့ရွေချက်နဲ့တရားစခန်းရောက်လာကြတဲ့ယောဂီများကျင်နီးကြံနီးအာထုံနီးတို့ကိုသိစေဖို့လုတ်ပေးတရားတော်ကိုဟောကြားနာကြမယ်တရားတော်ကိုမဟောမီမနာမီမှာရှိဥစွာတရားတော်ကိုဟောကြားတော်မူခဲ့တဲ့စိန္နိယသုံးလောကထွထသဗ္ဗညုမြတ်စွာဘုရားရဲ့အထံကုံတမ္မတံဗုဒ္ဓကုံဘဂဝါကုံတို့ကိုအာယုံပြုပြီးတော့နမောတတဘုရားရှိခိုးနဲ့ရှိခိုးပူဇော်ကတော်ကြရအောင်နမောတတဘဂဝါတောအရဟတောတမ္မတံဗုဒ္ဓတာရဟတောလူမင်းနဲ့မင်းဓမ္မမင်းတို့ဤဝစင်ကိုယောပူဇော်သူကိုခံတော်မူတတ်ပါ၏ထသောအရဟတော1500ကိလေသာမဝေကွာတော်မူတတ်ပါ၏ထသောအရဟတောစိတ်ဝေယာ၌ပင်မကောင်းမှုကိုပြုတော်မမူပြောတော်မမူကြံစည်တော်မမူတတ်ပါ၏ထသောအရဟတောကိလေသာမံသဘုံဉဏ်ကိုအောင်တော်မူနိုင်တော်မူတတ်ပါပေထသောအရဟတောတန္တရာစေကန့်ကွက်တို့ကိုပယ်ချက်ခုတ်ထွင်တုတ်တင်တော်မူတတ်ပါပေထသောသမ္မာသမ္ဗုဒ္ဓတ္တမဖောက်မပြန်တရားမှန်ကိုဆရာမကူတယံဘုံဉဏ်ဖြင့်ထိုးတွင်၍သိမြင်တော်မူတတ်ပါ၏ထသောတတဘဂဝတောဣတရိယဓမ္မယတ္တသီရိကာမတယတ္တမိပုံချောင်းလီနေပြည့်စုံတော်မူသောထိုမြတ်စွာဘုရားအာနမောနမာမိရှ िख ိုးပါ၏ရှင်ဘုရားနမောနမာမိကိုယ်နှုတ်နှလုံးသုံးပါးပြောင်းပြော့မန်ကိုလျော့၍ကြောယူကျူလက်ဆုံးမိုးကရှ िख ိုးပါ၏ရှင်ဘုရားအလုံးဘုရားရှင်ကိုရှ िख ိုးကိုဆောပါတရားကျင့်ဤအာထုံဤတရားတော်တရားလုံးအထုတ်ရမှာတရားနဲ့တင့်လျော်တဲ့အချိန်ဤ တရားရနိုင်တဲ့အနေထားဖြစ်ဖို့အတွက်လိုအပ်ချက်တွေကျင့်သည်ကြံသည်တွေကိုဘုရင်ပြောပြခြင်းလို့ပါတရားလုပ်ကိုအထုတ်တဲ့ယောဂီတွေဘာလိုအပ်ချက်တွေပြည့်စုံရမှာလဲဘလိုအနေထားမျိုးရှိရမှာလဲဆိုတော့ရင်ဆုံးသိတင်တာကအဲ့အိတ်နေရမယ်အစာနေရမယ်စကားနေရမယ်ဆိုတဲ့ဒီသုံးချက်တော့ဒါယောဂီတွေမှာအဓိကလိုအပ်ချက်လို့အဲ့လိုမှတ်ထားပေါ့ဘယ်နှမျိုးနေရမှာဒီသုံးမျိုးများလို့မရဘူးနော်တကယ်တရားလိုခြင်းနဲ့တကယ်တရားကျင့်မယ်ခုအထုံးမဲ့ခုနှစ်ရက်တာကာလအတွင်းထိထိရောက်ရောက်တရားအသိတရားမြင်နေကြံကျင်နေဆိုလို့ရှိရင်အဲ့ဒီသုံးခုတော့လျှော့ပေါ့အဲ့ဒါမှတ်မိအောင်လိုက်ဆိုကြည့်အဲ့အိတ်နေပါအိ
တ်နေပါ
စာနေပါ
စာနေပါ
စကားနေပါကြာရမည်
စကားနေပါကြာရမည
်အဲ့အိတ်နေပါအိတ်န
ေပါ
စာနေပါ
စာနေပါ
စကားနေပါကြာရမည
်
ဘယ်နှမျိုးလဲအဲ့သုံးမျိုးတော့နေဖို့လို့လေနော်ဒီကအဲ့နေရအဲ့နေရမယ်ဆိုတော့မအဲ့ရတော့ဘူးလားဆိုတော့မဟုတ်ပါကိုအဲ့ချိန်ဘုန်းကြီးတို့သတ်မှတ်ထားတယ်ညပိုင်းတရားနာပြီးတဲ့ချိန်9နိုင်ပေါ့ဘယ်ချိန်ကြည့်အဲ့ခွင့်ရှိတော့ဆိုရင်မနေ့4နိုင်ဒီနိုင်ွယ်ဆိုလို့ရှိဒီမှာအလုံးယောဂီတွေစုဝေးပြီးတော့စုပေါင်းပြီးတော့တရားထိုင်ရမယ်။ည9နိုင်ရနေပြီးတော့မနေ့4နိုင်ရင်ချိန်ခါကာလတိအဲ့ဒါအဲ့ချိန်မှာအဲ့ချိန်ကလွဲပြီးတော့ကြံတဲ့ချိန်ခါပြီးဘာလုပ်ရမလဲအချိန်လုံးဆိုလို့ရှိရင်တရားအလုံးအထောက်ရမယ်အချိန်။အဲ့ချိန်ကိုဖယ်လိုက်ပြီးတော့ကြံတဲ့ချိန်ချိန်တိုင်းချိန်တိုင်းဒီတရားကျင့်ရမယ်အချိန်လို့ဒီလိုနှလုံးသွင်းပေါ့။အကုန်နိုင်ရနေပြတာမလား၄နိုင်ရည်ဆိုတော့9နိုင်လောက်အိတ်တယ်ပေါ့24နိုင်ရှိတဲ့ထဲမှာ9နိုင်လောက်ကတော့ခန္ဓာကိုယ်အနာပေးတဲ့အနေနဲ့အိတ်ဆက်နာယူအဲ့လောက်ပဲအိတ်တယ်ဆိုလို့ရှိရင်ဒါဘုန်းကြီးတို့ပြိဋ္ဌာန်တိအိတ်နေတဲ့ယောဂီပေါ့နော်ဗာနေရမှာအဲ့နေ့လိုက်နေကင်းပြအိတ်အုံးမယ်မနေ့စောစောအိတ်အုံးမယ်မနေ့အိတ်ရမထကျင်သေးဘူးဆိုလို့ရှိရင်အဲ့ဒါအဲ့အိတ်များတဲ့ယောဂီဖြစ်သွားလိမ့်မယ်နောက်တစ်ချက်ဘာနေရမှာတော့ဆိုတော့အစာနေရမယ်ဘာနေရစားနေရမယ်ဆိုတာလျှော့စားဖို့ပြောတာမဟုတ်ဘူးခုရှစ်ပန်းသီလနဲ့စောင့်ထိန်ပြီးတော့တရားကျင့်လိုက်ပြီဆိုလို့ရှိရင်အစာကလျှော့ပြီးသားပဲအိမ်မှာဆိုလို့ရှိရင်တနေ့နှစ်ချိန်သုံးချိန်စားတယ်ပေါ့ဒီမှာမနေ့စောစောအာယုံတစ်ချိန်နေ့ကင်းနေ့လယ်အာဟာရတစ်ချိန်စားနိုင်နောက်ပိုင်းဆိုလို့ရှိရင်စာကွင့်မရှိတော့စာရည်ဆိုလို့ရှိရင်ဖြော်ရည်တော့ရည်တော့ပေါ့စာဟာရမစားတော့ပဲနဲ့ဥပုသ်စောက်ပြီးတော့နေလိုက်တာသည်အစာနေတယ်လို့ခေါ်ပါတယ်ဗာနေလေဥပုသ်တော့လည်းလို့ရှိရင်အစာနေသွားပြီနောက်တစ်မျိုးဗာနေရအောင်မလဲဆိုလို့ရှိရင်စကားနေရမယ်ဗာနေရမှာအဲ့တော့ယောဂီတွေဘာလျှော့စကားလျှော့ပေါ့ကတိယလမ်းလေဆိုတာဒီစကားပြောဖို့လာတာလားတရားကျင့်ဖို့လာတာတရားကျင့်ဖို့လာတာနော်ကိုယ်နဲ့အခုမှသိကြတယ်အခုမှတွေ့ကြတယ်မိဟောင်းဆူယောင်းတွေလည်းပါရင်ပါမယ်ပေါ့တရားကျင့်နေတဲ့ခုနှစ်ရက်တာကာလအတွင်းမှာတော့ဝိညာဉ်ပရိသတ်ကတိတိဖြစ်စေမတိတိဖြစ်စေဘလို့သဘောထားမှာလို့ဆိုလို့ရှိရင်တစိမ့်လို့ပဲသဘောထားဒါကိုယ်နဲ့ခင်မင်းနဲ့ရင်းနှီးတယ်ပေါ့တချို့ကလည်းပဲအဲ့ဒါတရားစခန်းရောက်လာပြီဆိုလို့ရှိရင်မသိသေးတဲ့လူတွေလိုက်မိတ်ဖွဲ့မိတ်ဆက်ဒီအချိန်နဲ့အားရအားသလိုစကားပြောအလုပ်ကိစ္စပြောတာယသမီးရေပြောအိုးเจ้าအိမ်เจ้าပြောဟိုเจ้าဒီเจ้าနေအဲ့ဒါဆက်စုပြောနေတယ်ဆိုလို့ရှိရင်စကားနည်းတာလားစကားများတာလားယောဂီတွေစကားနည်းရမှာလားစကားများစကားနည်းရမှာအဲ့ဒါတခုတော့ဘုန်းကြီးတောင်းပန်နေပါလေတတ်နိုင်တယ်များစကားမပြောပါနဲ့ မန္တကယ်ဆိုလို့ရှိရင်ယောဂီတွေစကားမပြောအောင်လိုက်ပြီးတော့ထိမ့်သိမ့်ပြီးဖို့ကြံ့မှပြီးဖို့ကောင်းနေပေါ့အဲ့လောက်ထိလည်းပဲဘုန်းကြီးတို့မှလုံနိုင်တဲ့နေထိုင်ရှိသေးပါကိုယ်သိစိတ်တတ်နဲ့ကိုလည်းလာတာဒီတရားထုတ်ဖို့လာတာတရားကျင့်ဖို့လာတာကျန်တဲ့ဟိုအကြောင်းဒီအကြောင်းတွေပြောဖို့မဟုတ်ဘူးတရားအကြောင်းတွေပြောစရာမလိုဘူးပေါ့နေတိုင်းနေတိုင်းအဲ့ဒါတရားစစ်ချိန်ဆိုပြီးတော့ဘုန်းကြီးတတ်မှတ်ထားတဲ့အချိန်ကဒီအဲ့ဒီအချိန်မှာတရားကိစ္စနဲ့ပတ်သက်ပြီးတော့မရှင်းတာရှိလည်းပဲမေးနိုင်တယ်ပြောချင်တာရှိလည်းပဲပြောလို့ရဒီတရားလုံးနဲ့ပတ်သက်ပြီးတော့ယောဂီချင်းချင်းလည်းမမေးပါနဲ့မပြောပါနဲ့တတ်နိုင်လည်းများဖြစ်နိုင်လို့ရှိရင်လုံးဝစကားမပြောဘဲနေပို့ပြီးတော့ကောင်းပါတယ်ဘာအတွက်တုံးဆိုရင်တရားရဖို့အတွက်တရားရဖို့အတွက်လိုအပ်ချက်သုံးချက်မှာအိတ်နေပါအစာနေပါစကားနေပါဘယ်ခုနေမယ်သုံးခုနေရမယ်နောက်တော့ဘယ်အချိန်ကနေဘယ်အချိန်ထိသည်တရားအားထုတ်တဲ့အချိန်လေเนาะဆိုကြည့်နိုးချိန်မှတည
်
အချိန်ထိမပြတ်ဆက်အောင်ရှူရမည်နိုးချိန်မှတည်အချိန်ထိမပြတ်ဆက်အောင်ရှူရမည်နိုးချိန်မှတည်အချိန်ထိမပြတ်ဆက်အောင်ရှူရမည်အိယံကထာနိုးလာတဲ့အချိန်ကနေအိယံဝင်အိတ်ပြောတဲ့အချိန်ကကာလတိုင်အောင်အဲ့ဒါမင်းလေးနိုင်ရနေပြီတော့ည9နိုင်ချိန်ဒီအတိုင်းသာဒီအချိန်ကာလသည်မပြတ်ဆက်အောင်ရှုနေရမယ့်အချိန်မှားရမယ့်အချိန်အာထုံနေရမယ့်အချိန်ဒီထဲမှာဘုန်းကြီးတို့အချိန်ကတ်တက်ချက်တွေတော့ရှိတယ်ပေါ့ထိုင်တရားစဉ္ညာတရားเนาะအာဟာရစားသုံးတဲ့အချိန်ရင်မိုးချိုးတဲ့အချိန်စသည်ဖြင့်ဒီတည်တဲ့အချိန်ပိုင်းလေးတွေရှိပါအဲ့ဒီအချိန်တွေကလည်းပဲဘာလို့ရမယ့်အချိန်လဲဆိုလို့ရှိရင်တရားကျင့်ရမယ့်အချိန်တရားအထုတ်ရမယ့်အချိန်ပဲထိုင်တဲ့အချိန်ခါတချို့ကကြိုးစားပြီးတော့ကျင့်တယ်အတဏ္ဍာရီဆိုလို့ရှိရင်တဏ္ဍာရီလုံးပြင်းပြင်းထန်ထန်အကျိုးမှန်တဲ့အထုတ်ပါတယ်ကျင့်ပါတယ်တဏ္ဍာရီပြေးလို့နိုင်ရွယ်စဉ်းညံ့သွားရမယ့်အချိန်ခါကြလို့ရှိရင်တော့အဲ့ဒါမကျင့်တော့ဒါအနားယူတဲ့အချိန်ပဲဆိုပြီးတော့အမှတ်တော့ပဲနေဖို့မဟုတ်ဘူး။နိုင်ယူဝဲဘုန်းကြီးတို့ထားပြီးတယ်ဆိုတာဒီစင်ညာသွားဖို့ဘာလို့ဖို့လဲ။စင်ညာသွားဖို့ထိုင်နေဖို့လည်းမဟုတ်ဘူး။အိပ်နေဖို့လည်းမဟုတ်။စကားပြောနေဖို့လည်းမဟုတ်။ဘာလို့ရမယ့်အချိန်လဲ။စင်ညာသွားရမယ့်အချိန်။ကတဏ္ဍာရီလုံးလုံးထိုင်ထားတဲ့ဒီခန္ဓာကိုယ်ကိုယ်နေထားကညောင်ညာကြိုက်ခဲမယ်မမျှမတဖြစ်မယ်ဆိုလို့ရှိရင်စဉ္ညာသွားလိုက်ခြင်းအဖြစ်မျှတသွားတယ်ဆင်ပြေသွားတယ်ညောင်ညာတွေလည်းပဲပြေးပြီးတော့နောက်တစ်ချိန်တဏှာကြီးပြန်ထိုင်ဖို့အတွက်ဒီခန္ဓာကိုယ်နေထားသည်ဆင်သင့်ဖြစ်တယ်စီလျော်တယ်ပေါ့ဒါကတဏှာကြီးထိုင်တရားပြုလို့ရှိရင်နိုင်ဝဲစဉ္ညာတရားဆိုပြီးတော့ထားပါလေအဲ့ဒီအချိန်ကြီးတခြားအလုပ်တွေလုပ်ရမယ့်အချိန်လည်းမဟုတ်စကားပြောရမယ့်အချိန်လည်းမဟုတ်ဘူးအိတ်နေနားနေရမယ့်အချိန်လည်းမဟုတ်ဘူးစဉ္ညာသွားမယ်ချိန်ပဲလို့ဒါဘုန်းကြီးတို့ပြိဿအလိုခံယူပါဒီတမိုင်းပေါ်မှာဖြစ်စီเนาะချာတင့်လျော်တဲ့နေရာမှာဖြစ်စီပေါ့ညတာတဲ့နေရာမှာစဉ္ညာသွားနိုးတဲ့ချိန်ကနေပြီးတော့အိတ်တဲ့ချိန်ထိမပြမလန်ဆက်ကဆက်ခံရှုမှတ်နေရမယ်ဆိုလိုတာကအပိစိတ်ရှိနေတဲ့ချိန်တဲ့အိတ်ချိန်ကိုထားပေါ့အိတ်ချိန်မှတပန်းเนาะနိုးကြနေတဲ့ချိန်ကကာလပြည့်တဲ့တရားကျင့်နေရမယ့်ချိန်မှအာထုံနေရမယ့်ချိန်မှအဲ့ဒီချိန်ကတော့ဖြစ်နားချိန်ပဲဒီချိန်ကတော့ဖြစ်မလုပ်တဲ့ချိန်ပဲဒီချိန်ကတော့ဖြစ်စဉ္ညာသွားတဲ့ချိန်ပဲအဲ့လိုဘုန်းကြီးတို့ပြိဿစိတ်ထဲမှာနေပြီးတော့အနားယူတဲ့ချိန်တို့เนาะအလကားနေမဲ့ချိန်တို့စကားပြောမဲ့ချိန်တို့တလုံးမရှိဘူးတောက်လျှောက်တစ်ချိန်လုံးပြီးမလုပ်ရမှလည်းဆိုလို့ရှိရင်တရားကျင့်ရခုခုနှစ်ရက်တရားစခန်းရောက်တယ်ဆိုတာဘာနဲ့တူလဲဆိုတော့ခုနှစ်ရက်တောထွက်လာတဲ့သဘောပဲယောဂီတွေခုနှစ်ရက်မလုပ်လားတောထွက်လာတယ်မ ဘုရားတို့ပါရမီ10ပါးမှာနိက္ခမပါရမီဆိုတာရှိနိက္ခမပါရမီဆိုတာပိုင်ဆိုင်မှုကာမဂုဏ်စိတ်စိတ်ချမ်းသာအကုန်စွန့်ခွာပြီးတော့တရားဘက်ကိုမျက်နှာမူလိုက်တာတရားဘက်ကိုလှည့်လိုက်တာကိုနိက္ခမပါရမီဒါကိုတောထွက်တယ်တောထွက်တယ်လို့သုံးတယ်ပေါ့ကိုယောဂီတွေလည်းပဲနိက္ခမပါရမီဖြစ်တယ်လို့သဘောထားနော်ဒီတော့ဒီတောင်တရားဒေသရောက်လာပြီးတော့ခொနည်းတာကာလသည်အချိန်ကြီးတရားလုံးရမယ်အချိန်ပဲကဲကိုယ်အိမ်ကိုယ်ရမှာအထုတ်လို့ရှိရင်မရဘူးလားဆိုလို့ရှိရင်ရတာပဲကိုယ်အိမ်မှာနေရင်လည်းပဲမှတ်လို့ရတယ်ရှုလို့ရတယ်အထုတ်လို့ရတယ်တကူတကဒီရိတ်တာကိုလာတယ်ဒီတရားစံကိုလာတယ်ဆိုတာဒီအထူးသီးသန့်တရားသက်သက်ကိုအထုတ်ခြင်းလို့တရားလုံးကိုပဲစောင့်ချပြီးတော့လုပ်ခြင်းလို့အဲ့ဒီရွယ်ချက်နဲ့လာကြတာဆိုတော့ရွယ်ချက်အပြစ်စင်နဲ့ရွယ်ချက်အပြောင်းစင်နဲ့ပေါ့တခြားကိစ္စတခြားအလုပ်တခြားအာရုံကုန်ပြဒီခொနည်းတာကာလအတွင်းမှာကိုယ်ကောင်းနေဘာဖြစ်လာမှာလဲတရားပဲထည့်တရားလုပ်ပဲစဉ်းစားတရားလုပ်ပဲတွေးတရားလုပ်ပဲလုံးဆိုပြီးတော့ဒီလိုနေမယ်ဆိုလို့ရှိရင်ဘုန်းကြီးတို့အခုအားထုတ်တဲ့တရားသည်ခொနည်းအတွင်းမှာတိတိတသာထင်ထင်ရှားရှားဖြစ်လာမယ်တရားပါนิสสนะပိုင်းကလည်းပဲမှန်ကန်ပဲကြိုးစားအထုတ်မှုကလည်းရှိမေးမပြတ်မလတ်တလဲစားလည်းပဲရှုမှတ်နေမယ်ဆိုလို့ရှိရင်ကျင်းဝေဧကံထူးထူးခြားခြားဖြစ်နိုင်တဲ့တရားတမန်ပေါ်ပေါ်တန်တန်နဲ့နေသာသလိုလေးနေလိုက်မယ်ပြောလိုက်ဆိုလိုက်ရေလိုက်မောလိုက်အိတ်လိုက်နားလိုက်နဲ့နေမယ်ဆိုရင်တော့အဲ့ဒါချိန်နေတာကုံသွားလိမ့်မယ်ကိုယ့်အတွက်ကထိုက်တဲ့လောက်မကြာပါဘူးတိတိတန်တန်ထိုက်တိုက်တန်တန်ဖြစ်ချင်လို့ရှိရင်အချိန်ကြီးကိုမလိုအောင်ပါအားထုတ်နေရမယ်နှလုံးသွင်းနေရဒီတော့ကောင်းပြီပေါ့ဘလို့ကြင့်မလဲဒီမှာအားထုတ်တဲ့နည်းဓမ္မနုပသနာသတိပဋ္ဌာန်နည်းဆိုတော့ဘလို့များနှလုံးသွင်းမလဲပထမဦးဆုံးဘုန်းကြီးကဒီနှစ်သိများကအသက်ရှူတဲ့နေရာမှာရှိဖို့ရှင်ကစပြောခြင်းပါလေလူတယောက်မှာအသက်ရှူလိုက်တဲ့အချိန်အသက်ကိုပြန်ထုတ်လိုက်တဲ့အချိန်တို့နှစ်မျိုးရှိတော့ဒီနှာခေါင်းလေးလေဝင်တာနဲ့လေထွက်တာရှိအဲ့ဒါကိုအများပြောနေကြတာကဝင်လေထွက်လေပေါ့ဝင်သက်ထွက်သက်ပေါ့ဒီလိုသုံးတော့အဲ့ဒီဝင်လေဝင်လာတဲ့အချိန်ခါမှာဖြစ်ပေါ်တဲ့သဘောတရားသတိထားပြီးတော့ရှုတတ်အောင်ဆိုကြည့်လိုက်ပါဝင်လေတိုးမှုသတိပြုရုပ်ဟုရှုရမည်ဝင်လေတိုးမှုသတိပြုယောဟုရှုရမည်ဝင်လေတိုးမှုတတိပြုယောဟုရှုရမည်ဝင်လေနှာခေါင်းလေးကိုဝင်လာသည်တက်ရှုသွင်းတဲ့အချိန်ကမှနှာခေါင်းလေးကိုဝင်လာတဲ့လေကိုပါဠိခေါ်လေဝင်လေကဲဝင်လေဝင်လာတော့ဘာတတိထားမိလဲဘိနပရိသတ်ပါတိထားမိလေအာယုံပြုကြည့်ပေါ့တက်ရှုသွင်းကြည့်တက်ကိုရှုသွင်းလိုက်တဲ့အချိန်ခါမှာပြင်ပကလေပြီခန္ဓာကိုယ်လေးကိုမဝင်လာဘူးလားဝင်လာတဲ့အချိန်ခါမှာဘယ်လိုဝင်လဲတိုးပြီးတော့ဝင်လာတယ်နော်လေတိုက်တဲ့အခါကြည့်ပြင်မှာလေတိုက်လို့ရှိရင်ဒီလေအချိန်ကတပင်တွေကိုတိုးသွားတယ်တိရွတ်တွေကိုတိုးသွားတယ်အဲ့ဒီပြင်းနေတိရွတ်တဲ့ကိုင်းနေလှုပ်တာကိုကြည့်တော့အဖြစ်လေမှာတိုးတဲ့သဘောမရှိဘူးလားကဲတကယ်လေကြလို့ရှိရင်လေအချိန်နည်းနည်းလေးပြင်းနေဆိုလို့ရှိရင်ဘုန်းကြီးတို့ဒီခန္ဓာကိုယ်ကိုလာပြီးတော့တိုးတယ်အေးသွားတယ်ပေါ့တိုးသွားမှသိလိုက်တယ်ပေါ့တတိယသဘောတရားလေးမပေါ်ဘူးလားအဲ့တော့လေမှာရှိနေတဲ့တိုးတဲ့သဘောတရားနော်ဝင်လေဝင်လာတဲ့အချိန်ကမှနာသိကြနှကောင်းများမှတိုးလာတဲ့သဘောတရားပေါ်လိမ့်မယ်တိုးတဲ့သဘောတရားသည်ဘုန်းကြီးတို့ယုံနာအဖြစ်ခွဲကြည့်လိုက်မယ်ဆိုရင်ယုတ်တရားတိုးတဲ့သဘောတရားသည်ဘာတရားကဲအဲ့တော့ဝင်လေတိုးလာလို့ရှိရင်ယောဂီတွေကဘယ်လိုရှုမလဲယုံလို့ရှုရမယ်ခုတရားရှုတဲ့တရားထုတ်တယ်ဆိုတာဝိပဿနာဖြစ်ဖို့အတွက်ဘာရှုရလဲဆိုလို့ရှိရင်ယုံနံကိုရှုရတယ်တကယ်ဝိပဿနာစစ်စစ်ဖြစ်အောင်တကယ်ကိုဝိပဿနာအစစ်အမှန်ဖြစ်အောင်ဆိုလို့ရှိရင်အရှုခံသည် ယုံနဲ့ဖြစ်ရမယ်တရားရှုခံတွေပါဖြစ်မယ်ရှုခံဆိုတာကိုရှုရမယ်တရားပဲကိုတရားရှုတယ်တရားမှတ်တယ်တရားထုတ်တယ်လို့ပြောနေကြတော့ဘာကိုရှုတယ်လဲဘာကိုမှတ်တယ်လဲဘာကိုအားထုတ်နေတာလဲဆိုလို့ရှိရင်ယုံနဲ့နာမ်ကိုရှုတယ်လို့ပြောပေါ့ဘာကိုရှုလဲယုံနဲ့နာမ်ကိုရှုရနော်ဓမ္မနုပသနာသတိပဋ္ဌာန်ဤမှာအရှုခံတရားသည်ယုတ်တရားနှင့်နံတရားဘာနဲ့ပါဒီတော့ယောဂီတွေဘာရှုမယ်ယုတ်နဲ့နံဟိုနှကောင်းကြီးရှုခိုင်းတာမဟုတ်ဘူးကျွတ်နှစ်သေးပြားနှကောင်းများမှာတတိထားနှကမ်းများလေးမှာတတိထားလို့ပြောလိုက်တော့ဟိုနှကောင်းကြီးကိုသွားရှုတယ်နှကောင်းရှုရမှာလားယုတ်တရားရှုရမှာတချို့ကြတော့လည်းပဲအဲ့ဒါဝင်လာတဲ့လေးကိုသွားရှုဘုန်းကြီးတို့အခုရှုခိုင်းတာသည်လေးကိုရှုခိုင်းတာလားတိုးတဲ့သဘောတရားရှုခိုင်းတာတိုးလာတတ်တဲ့သဘောလေးသဘာဝလေးကိုရှုခိုင်းတာနော်သဘောတရားဆိုတာပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးအထေတတ်ဝတ္ထုဆိုင်ခဲလည်းမဟုတ်ဘူးပုံမှန်တရားလည်းမရှိဘူးသဘာဝတရားလေးပဲလေသည်ပါသဘာဝရှိတော့တိုးတဲ့သဘာဝရှိတယ်အဲ့တိုးတက်တဲ့သဘာဝလေးတိုးလာတဲ့သဘောတရားလေးကိုသတိထားပြီးတော့ယူပြန်ဆိုကြည့်ဝင်လေတိုးမှုသတိယူယုံမှုယူရမည်ဝင်လေတိုးမှုသတိယူယုံမှုယူရမည်ဝင်လေတို့မူတတိပြုယုံမှုရှုရမည်တတိထားကြည့်ရင်လည်းတိုးတဲ့သဘောတရားတွေ့ပါလိမ့်မယ်တိုးလာတဲ့သဘောတရားသည်ယုတ်တရားတိုးလာတာသည်ဘာတရားကဲတိုးတယ်လို့ဘုန်းကြီးပြိတ္တသိလိုက်တဲ့အသိလေးရောမရှိဘူးလားသိလိုက်တဲ့အသိလေးကဘာတရားလဲနံတရားအတိကမတရားတော့ခုနကတိုးတာလားဗတရားတိတာကတတိထားလို့ရှိရင်အဲ့ဒီသဘောတရားတွေ့ကိုတွေ့ဒါကြတရားအထုတ်တဲ့ညီပြောမှဆိုလို့ရှိရင်တရားထုတ်တဲ့ညီကမခက်ဘူးတစ်ချက်လေးတခွန်းလေးပြောလိုက်လို့ရှိရင်ဒါဘုန်းကြီးတို့ပြိဿကတိသွားတယ်ကဲအသက်ရှူလိုက်ပါရှူသွင်းလိုက်တဲ့အချိန်ကမှလေတိုးလာမယ်တိုးတဲ့သဘောတရားသည်ယုတ်တိလိုက်တာကနာအဲ့ဒီယုံတဲ့နံကိုပဲရှုနေလို့ရှိရင်တရားမဖြစ်ဘူးလားဖြစ်တယ်ဒါပြီးပြီတရားထုတ်တဲ့နည်းကဒါရှင်းလွယ်လဲလွယ်ဒီကရေးကြည့်တာသည်ယုံနံဖြစ်ဖို့ယုံနံကိုတည်ဖို့ဒါမှလို့ဘာအခက်ခဲရှိတုံးဆိုတော့တယောက်နဲ့တယောက်တုံးတဲ့သူကမတူဘူးကျွတ်အသက်ရှူသွင်းတဲ့ချိန်ကမှတိုးတဲ့သဘောတရားမတည်ဘူးဗျာတပည့်တော်တို့ရှူလိုက်တဲ့ချိန်ကမှနှာခေါင်းထဲမှာနှာသီးများမှာအေးသွားတဲ့သဘောတရားလေးပဲသိလိုက်တယ်အေးသွားတယ်ဆိုရင်လည်းပဲအေးတာဒီဘာတရားယုတ်တရားအေးတာပါလေအေးမှန်သိလိုက်တာကနံတရားဒါတတိလေးနဲ့ကြည့်မတူဘူးတယောက်နဲ့တယောက်ကတွန်းတာကိုသိချင်းသိမယ်တဦးကတိုးတာသိချင်းသိမယ်နောက်နောက်တယောက်ကဘုန်းကြီးတို့ပြိဿကြီးအေးတာကိုတတိထားမြင်ရင်လေထားမိလိမ့်မယ်ပါသဘောတရားပဲဖြစ်ဖြစ်နှာသီးပြနှာခေါင်းများကိုလေးဝင်လာတဲ့ခိုက်တန်လေးမှာဖြစ်ပေါ်လာတဲ့ခြေနေအဲ့ဒီအချိန်အဲ့ဒီခိုက်တန်လေးမှာပေါ်ပေါက်လာတဲ့အနေအထားကိုအမိအယကြည့်ဒီခန္ဓာကိုယ်ဆက်ဆက်ပြီးတော့ဖြစ်နေတဲ့သဘောတည်းယုတ်စိတ်နဲ့ဆက်ဆက်ပြီးတော့ဖြစ်နေတဲ့သဘောတရားတည်းနာမ်ဒါယုတ်နာမ်ကိုတော့ဖြစ်ခွဲမှတ်ထားပေါ့ဒီမှာဘုန်းကြီးတို့ကဝိပဿနာနည်းပြတဲ့အချိန်ခါမှာအရင်ဆုံးသမထတွေနဲ့စိတ်တည်ငြိမ်အောင်မလုပ်ခိုင်းပါဘူး။တခါတည်းတန်းပြီးတော့ဘယ်ဟာကယုတ်ဖြစ်တယ်ဘယ်ဟာကနံဖြစ်တယ်။နော်။တန်းသိရမယ်တန်းပြီးတော့ရှုတတ်ရမယ်ပေါ့။ကောင်းပြီအဲ့ဒီဝင်လေဝင်လာပြတဲ့အချိန်ခါမှာထွက်လေတွန်းကံပြီးတော့ထွက်။ခန္ဓာကိုယ်ထဲမှာရှိနေတဲ့လေတွေတဲ့ပြင်ပကိုပြန်တွန်းကံထွက်တယ်။ထွက်သွားတဲ့အချိန်ကမှတွန်းကန်တဲ့သဘောတရားသည်ယုတ်တရားတွန်းကန်သွားတယ်လို့သိလိုက်တာကနံတရား ဆိုထွက်လေတွန်းမှုတတိပြုယုတ်ဟုရှုရမည်ထွက်လေတွန်းမှုတတိပြုယုတ်ဟုရှုရမည်ထွက်လေတွန်းမှုတတိပြုယုတ်ဟုရှုရမည်ကနကောကနေလေတဲ့ပြင်ပကိုတွန်းကန်ထွက်တယ်အသက်ကအောင့်ထားလို့မရဘူးချုပ်ထားလို့မရလူတယောက်မှာခန္ဓာကိုယ်အတွက်လိုအပ်တဲ့အောက်ဆီဂျင်နဲ့ရဖို့အသက်ရှူသွင်းတယ်အဲကိုယ်ရင်းကမလိုအပ်တဲ့ကာဗွန်ဒိုင်အောက်ဆိုက်တွေပြန်ထွက်ဖို့အတွက်လေကိုပြန်ရှူထုတ်တယ်တစ်သလုံးတက်ရှူတဲ့လို့လုံနေကြတယ်ပေါ့တက်ရှူတဲ့လို့ဆိုတာဝင်လေကိုရှူသွင်းတာနဲ့ကိုယ်ရေကလေးတွေကိုပြန်ရှူထုတ်ပြတာတည်လို့ပါပဲအဲ့ဒီနေရာမှာဘုန်းကြီးတို့ကသတိထားနိုင်တယ်ဆိုလို့ရှိရင်တရားဖြစ်သွားတယ်သတိမထားရင်တရားမဖြစ်ဘူးတက်ရှူတာကဆိုရင်လူကြီးလည်းရှူတာပဲကလေးလည်းရှူတာယောက်ျားလေးလည်းရှူတာပဲမိန်းမလေးလည်းရှူတာပဲအိမ်မနေရင်လည်းရှူတာပဲကျောင်းနေတော့လည်းရှူတာပဲအသက်မရှူတဲ့အချိန်ရလို့မရှိဘူးရှိရလားတစ်ချိန်လုံးအသက်ရှူနေကြနော်ဘာလို့လို့ဘာကန်ကန်ဘာတွေပဲပြောနေပြောနေဘယ်တော့ပဲအရေးကြီးနေကြီးနေဘယ်လိုပဲကိစ္စတွေရှုပ်ထွေးနေရှုပ်ထွေးနေဘုန်းကြီးတို့ပြိတ္တိုက်ရဲ့အသက်ရှူတဲ့အလုတ်တော့ဖြစ်မလုပ်လို့ရလားအသက်မရှူတဲ့နေ့ဆိုတာရှိလားအသက်မရှူတဲ့ချိန်လို့ရှိလားရှူနောက်ဆုံးပြောရင်အိတ်ခဏီးအိတ်နေရင်လည်းရှူနေတာပဲဒီတော့အသက်ရှူတဲ့နေရာမှာကိုကရှူမှတ်တတ်တယ်ဆိုလို့ရှိရင်နေရာမယွေးချိန်မယွေးရှုလို့ရပြီပေါ့တက်ရှုတယ်ဆိုတာတကူတကလုံနေရတာမဟုတ်ပုံမှန်လုံနေတဲ့အလုံးအဲ့ဒီပုံမှန်လုံနေတဲ့အလုံးမှာဘုန်းကြီးတို့ပြိဿကကြက်ကြနတ်နတ်ရှုတတ်သွားလို့ရှိရင်ဘယ်နေရာမှာဖြစ်ဖြစ်ရှုလို့မရဘူးလားကြပဲသွားသွားမရဘူးလားထိုင်နေရင်လည်းရတာပဲယက်နေရင်လည်းရတာပဲခီးသွားနေရင်လည်းရှုလို့ရတာကာစီရင်ယထာစီရင်လည်းမှတ်လို့ရတာနော်နောက်ဆုံးစကားပြောရင်းနေရင်လည်းတစ်ချက်တစ်ချက်ပြန်သတိထားလိုက်ရင်လည်းမရဘူးလားညတစ်ချိန်လုံးအသက်ရှူနေတော့ဒီအသက်ရှူတဲ့ပုံမှာကြည်ကြည်ညံ့ညံ့ရှုမှတ်တတ်ရင်လွယ်လဲလွယ်ပင်လဲမပင်မှန်းတခြားအရှိကံဆိုတာကကိုယ်ပေါ်မှာဖြစ်နေတဲ့နေထားတွေညှို့ပြောင်းနေသေးတယ်ကိုရှုနေကြပုံစံကိုရှုနေတဲ့အာယုံဖြစ်ချင်းမှဖြစ်တက်ရှူတဲ့နေရာမှာရှုခြင်းအဖြစ်ပင်တိုင်ကမ္မထံတစ်ခုရတယ်လို့အဲ့လိုနှလုံးသွင်းပေါ့အဲ့တော့ဝင်လေတိုးတဲ့အချိန်ခါမှာပေါ်လာတာပြီးရုပ်တရားသိလိုက်တာပြီးနံတရားထွက်လေပြန်ထွက်တဲ့အချိန်ခါမှာနှစ်သီးများမှာနှခေါင်းများမှာတွန်းကန်သွားတဲ့သဘောတရားပြီးဘာတရားလဲရုပ်တရားတွန်းနေလို့သိလိုက်တာကနံတရားအဲ့ဒီအချိန်ခါမှာပဲတချို့ကတွန်းနေလို့မသိဘူးတပြည့်တော်ပြန်ရှူထုတ်လိုက်တဲ့အချိန်ခါမှာပူသွားတာလေးတော့သိလိုက်တယ်ဆိုရင်ပူတာသည်ရုပ်တရားပူမှန်းသိတာကနတ်တရားကဲတချို့ကတစ်မျိုးဘုရားပြိဿရဲ့အမျိုးမျိုးပေါ့လူမျိုးမျိုးဆိုတော့နတ်သီးသားနှာခေါင်းများမှာလှုပ်သွားတယ်လှုပ်သွားတာပါတရားရုပ်တရားလှုပ်တယ်လို့သိလိုက်တာနတ်တရားမပေါ်ဘူးလားနောက်ဆုံးတစ်ခုခုတော့ဖြစ်ဖြစ်သွားသလိုပဲတရွေ့ရွေ့လေးရွေ့သွားသလိုပဲပေါ့အဲ့ဒီသဘောလေးသိလိုက်ရွေ့သွားတာပြီးရုပ်တရားရွေ့မှန်းသိတာပြီးနာတရားမရဘူးလားထိုင်တဲ့အချိန်ကမှလည်းပဲနှစ်သီးပြန်နှာခေါင်းများရှုလို့ရကဲနောက်ဆုံးအဲ့ရပေါ်မှာလှေးပြီးတော့နေတဲ့အချိန်ခါတခြားမရှုဘူးနှာသီးပြန်နှာခေါင်းများမှအသက်ရှူတဲ့ပုံစံပြန်အယုံပြုပြန်ရှုလို့မရဘူးလားရတာပဲနောက်တနည်းတနည်းမှာရက်နေတဲ့အချိန်ခါတနည်းတစ်ခုခုကိုမှီပြီးတော့ရက်နေတဲ့အချိန်ခါမှာလေဘုန်းကြီးတို့ပြိဿတ်ရှုလို့မရဘူးလားရတယ်အချိန်မီးရှုနိုင်တဲ့ကမ္မထာန်ကြီးပေါ့နောက်တစ်ခါဒီတရားလုပ်ကိုအားထုတ်တဲ့နေရာမှာဘုရားရှင်ကိုရောင်မြတ်ကြီးကဣရိယာပုတ်၄ပါးစလုံးမှရှုဖို့ပြောတယ်လူတယောက်တယောက်မှာတနည်းတနည်းနေထိုင်ကြတဲ့ပုံစံနေထားကလျောင်းနာရဲ့ရတာရေထိုင်တာရေသွားတာရေလေးမျိုးရှိတော့ဒီလေးမျိုးစလုံးမှရှုတဲ့နည်းဒီနေ့ညဘုန်းကြီးပြောပေးမယ်တိုက်ဆိုကြည့်ပါ လျောင်းထိုင်ရက်သွာမယက်နာလေးပါဆက်အောင်ရှူရမည်လျောင်းထိုင်ရက်သွာမယက်နာလေးပါဆက်အောင်ရှူရမည်လျောင်းထိုင်ရက်သွာမယက်နာလေးပါဆက်အောင်ရှူရမည်ဣရိယာပုဗ္ဗနပါလေ၄ပါးလျောင်းတာရေထိုင်တာရေယက်တာရေသွားတာရေဒီမှာထိုင်တဲ့နေထားကအစသွားစို့ပေါ့တရားလုံးအထုတ်တဲ့နေရာမှာသင့်တော်ဆုံးပုံစံသင့်တော်ဆုံးနေထားကထိုင်ပြီးတော့အထုတ်တာသည်အကောင်းဆုံးပဲထိုင်ပြီးတော့သာအထုတ်မယ်ဆိုလို့ရှိရင်ကြံတဲ့နေထားတွေတစ်ခုတက်တော့တက်တာလေးပဲရှိတယ်ချိန်ကာလလေးပဲတာရှိအထုတ်လို့ရတယ်ပင်ပန်းမှုလေနေတယ်ပေါ့ဘုရားတို့တနေ့မှာထိုင်ရင်9ချိန်နော်9နာရီတတ်မှတ်ထားအဲ့ထိုင်တဲ့အနေထားတိုင်းက9နာရီလုံးယောဂီတွေအချိန်တိုင်းကြောခင်းပြီးတော့လှင်းနေရမှာဆိုလို့ရှိရင်နေနိုင်မှမလားနေနိုင်မှုကြောတွေပူလာတယ်ညောင်းလာတယ်နော်အဲ့ထိုင်ရင်ခုနှစ်ချိန်အစားစဉ်ညံသွားတဲ့အချိန်လမ်းလျှောက်တဲ့အချိန်ပေါ့စဉ်ညံလျှောက်တဲ့ရှုမှတ်တဲ့နီးနဲ့ခုနှစ်ချိန်ထားကြစို့ဆိုလို့ရှိရင်လည်းလျှောက်နိုင်ပါလားမလျှောက်နိုင်ဘူးအဲ့ဒါလည်းအခက်ခဲဒီတော့အကောင်းဆုံးတရားလုံးအားထုတ်တဲ့နေရာမှာပုံစံအကျဆုံးကထိုင်ပြီးတော့အားထုတ်တာသည်လူတိုင်းနဲ့လည်းသင့်တော်တယ်လူတိုင်းနဲ့လည်းအဆင်ပြေတယ်ပေါ့ချင်းကနာလေးပဲတန်ချီအထုတ်တို့ရတဲ့ပင်မမှုလေနေတယ်တက်တော့တက်တာလေရှိတယ်ပြောထိုင်အထုတ်တဲ့အချိန်ခါမှာခန္ဓာကိုယ်အနေထားဘယ်လိုနေရမလဲအင်းမလင်ခွေရင်လည်းခွေကျုပ်ကျုပ်ထိုင်ရင်လည်းထိုင်ပေါ့စိတ်တိုင်းညချမ်းသာသလိုအကျိုးကျမ်းမာရေးရအဆင်ပြေသလိုပေါ့လွတ်လွတ်လပ်လပ်ထိုင်လို့ရထိုင်တဲ့နေရာမှာတော့ဖြစ်ခါးကိုဖြောင်းဖြောင်းလေးထားပါဒီထပ်ပိုင်းပြတဲ့ခန္ဓာကိုယ်ဥကောင်းကိုလည်းပဲတက်တက်မမတ်တွေထားရှစ်တဲ့ကြည်ကောင်းကဘယ်လဲမတိန်စီနဲ့ညာလဲမဆောင်စီနဲ့ခါကိုလည်းပဲနောက်ကိုမလန်စီနဲ့ရှေ့ကိုလည်းမကိုင်းစီနဲ့ဖြောင်းပြောင်းပြီးဥမာဖြစ်လင်းငိမ့်တဲ့နေရာမှာထွန်းထားတဲ့ဖျောင်းနိုင်လေးလို့ဖြောင်းပြောင်းလေးဖြစ်နေအောင်ထားထားပြီးပြီဆိုလို့ရှိရင်လက်နှစ်ဖက်ပေါ့ပဲလက်ကိုအောက်ကထာညာဘက်လက်ကိုပေါ်ကတင်းပေါမောမှာဒီလက်နှစ်ဖက်ကိုတင်းလက်မထိတ်လေးနှစ်ခုအသာလေးထိထားလိုက်ဒါလို့ဆိုလို့ရှိရင်တင့်တော်တဲ့အနေထားဖြစ်ပြီမျက်စိကိုမှိတ်နှာခမ်းကိုစေတာဒါဆိုထိုင်တဲ့ပုံစံဘုန်းကြီးတို့ပြိဿပုံစံကြနော်ဒါလို့မှမဟုတ်ဘူးတချို့ကလည်းပဲတပြည့်တော်ပေါမောလက်တင်ပြီးတော့မထားတတ်ဘူးသူ့ပေါ်မှာပဲဒီလိုတန်းလောင်းချပြီးတော့ထားခြင်းလေလက်ဝါးဖြတ်ပြီးတော့ပဲထားခြင်းလေဆိုလည်းပဲထားလို့ရအဲ့ဒီကိုတင့်တော်တဲ့အနေထားပုံစံတကျနေပြီးပြီဆိုလို့ရှိရင်ဘယ်အစအားထုတ်မလဲခုနကအသက်ရှူတဲ့နေရာကိုပြန်အာရုံပြုတ်ပေါ့အရင်ဆုံးရှုပုံရှုနည်းပြောခဲ့တယ်ဝင်လေထွက်လေဒီဝင်လေဝင်လာတဲ့အချိန်ခါမှာဖြစ်ပေါ်တဲ့သဘောတရားထွက်လေထွက်တဲ့အချိန်ခါမှာပေါ်ပေါက်လာတဲ့သဘောတရားဒါကိုအာယုံမလွတ်စင်နဲ့ထိုင်ပြီးပြီဝတ်တဲ့ပစိုးတွေပြင်လိုက်တင်းနေကြနေတာမရှိဘူးပင်ပန်းနေတာမရှိဘူးအနေရခက်တာမရှိဘူးဆိုလို့ရှိရင်ဘာနှလုံးသွင်းမယ်အသက်ရှူတာကိုကြည့်ဘာကြည့်မယ်အသက်ရှူတဲ့နေရာကိုကြည့်အသက်ရှူတဲ့အချိန်ခါမှာပေါ်လာတဲ့ရှုံးနဲ့နာအဓိကအဖြစ်ဓမ္မနုပတ္တနာနည်းမှာအရှုခံထားရမှာဒီဘာနဲ့ပါလေယုံနေနာဒါတော့မပြောင်းစင်နဲ့ပေါ့ကဲဘယ်ဟာယုတ်လဲဘယ်ဟာနံလဲဒီယုံနေနာကခွဲပြားထားမှယောဂီဒီစိတ်ထဲမှာရှင်းဒါကြလို့ကြလို့ရှိရင်ကိုတွေးတာကတစ်မျိုးကိုထင်တာကတစ်မျိုးပေါ့တကယ်သဘာဝကတခြားဆိုလို့ရှိရင်လွဲ့လွဲ့ချိုချိုတွေဖြစ်နေတတ်တယ်ဒါကြောင့်ယုတ်ဆိုတာကိုမှတ်ပါခန္ဓာကိုယ်နဲ့ဆက်ဆက်နေတဲ့သဘောတရားသည်ယုတ်တရားကိုယ်နဲ့ဆက်ဆက်ရင်ဗတ္တရာဆိုကိုယ်နဲ့ဆက်ရ ကိုယ်ရေမှာပေါ်ရရုပ်လို့ရှိရမည်ကိုယ်နဲ့ဆက်ရာကိုယ်ရေမှာပေါ်ရရုပ်လို့ရှိရမည်ကိုယ်နဲ့ဆက်ရာကိုယ်ရေမှာပေါ်ရရုပ်လို့ရှိရမည်ကိုယ်ထဲမှာပေါ်နေတာဗာတရားကိုယ်နဲ့ဆက်ဆက်နေတာသည်ရုပ်တရားကိုယ်ထဲမှာဖြစ်နေတာသည်ရုပ်တရားကိုယ်ဆိုတာဘုန်းကြီးတို့ပြိဿရဲ့အဲ့ဒီခေါင်းကနေပြီးတော့ခြေထောက်အထိကိုယ်မှာရှိနေတဲ့ဒီခန္ဓာကိုယ်ကြီးလို့သဘောထားပေါ့ဒီခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်နေတဲ့သဘောတရားသည်ကိုယ်တင်းတယ်တောက်တယ်ညောင်းတယ်ကြိုက်တယ်ပူတယ်အေးတယ်မရှိဘူးလားအဲ့ဒါဗာတရားတွေလေရုပ်တရားတွေနောက်ခြေထောက်ကတင်းနေအပြင်းမမထိုင်လာကြတော့ပူတယ်နည်းနည်းလေးကုန်းပြီးတော့နေတော့စကြောတွေကထိုးတယ်ပေါ့အဲ့ပူတာလေရုပ်ပဲတင်းနေတာလေရုပ်ပဲခန္ဓာကထိုးနေကြိုက်နေတာလေရုပ်ပဲထုံနေကျင်နေတာလေရုပ်ပဲကိုယ်ပေါ်မှာဖြစ်နေတဲ့သဘောတရားမှန်သမျှပါတရားလေရုပ်တရားအဲ့တော့ဒီကိုယ်ကောင်ကြီးကိုရှုခိုင်းတာလားသဘောတရားကိုရှုခိုင်းတာသဘောတရားကိုရှုခိုင်းကိုယ်ကောင်ကြီးသည်ရုပ်မဟုတ်ကိုယ်ကောင်ကြီးသည်ရုပ်တရားမဟုတ်ဘယ်ဟာကရုပ်တရားလဲဆိုလို့ရှိရင်သဘောတရားလေးကရုပ်တရားနော်ကိုယ်မှာဖြစ်နေတဲ့သဘာဝကိုပဲဘုန်းကြီးတို့ကရုပ်လို့သတ်မှတ်တယ်ပေါ့ရုပ်လို့ရှိရတယ်ပေါ့။ဘာနဲ့တူလို့ဆိုတော့ဒီကိုကောင်ကြီးပေါ်မှာတရွရွတမွမ်းမွမ်းနဲ့အမျိုးမျိုးဖုံဖုံပြောင်းနေ။ကဲခုပူလိုက်ခုအေးလိုက်ခုညောင်းလိုက်ခုကိုက်လိုက်မဖြစ်ဘူးလား။ဗတ္တရားရုပ်တရားတချို့ကဒီကိုကြီးကရုပ်ပဲဆိုပြီးတော့ကိုယ်ခန္ဓာကိုယ်ကြီးပြန်ကြည့်ပြီးတော့ဟာဒီလက်ကလည်းရုပ်ဒီခြေထောက်ကလည်းရုပ်ခေါင်းကလည်းရုပ်ဒီလိုရှုနေじゃအဲ့လိုမဟုတ်လက်ဆိုလို့ရှိရင်လည်းလက်ပေါ်မှာဘာသဘောတွေဖြစ်လဲပေါ့ခြေထောက်ဆိုလို့ရှိရင်လည်းခြေထောက်မှာဘယ်လိုသဘောသဘာဝတွေရှိသလဲပေါ့အဲ့ဒါကိုကြည့်ရကိုယ်နဲ့ဆက်ဆက်ကိုယ်မှာဖြစ်ကိုယ်မှာပေါ်နေတာမှန်သမျှကိုဗာတရားလို့ပြောမယ်ရုပ်တရားကဲနောက်တစ်မျိုးရှုခံကဘုန်းကြီးတို့နာမ်တရားဆိုတာရှိသေးနာမ်ဆိုတာကစိတ်နဲ့သက်ဆိုင်နေစိတ်နဲ့ပတ်သက်တယ်ပေါ့ဆိုစိတ်နဲ့ဆံရာစိတ်ထဲမှာပေါ်ရနံလို့ရှိရမည်စိတ်နဲ့ဆံရာစိတ်ထဲမှာပေါ်ရနံလို့ရှိရမည်စိတ်နဲ့ဆံရာစိတ်ထဲမှာပေါ်ရနံလို့ရှိရမည်စိတ်ထဲမှာပေါ်နေတာဗာတရားနံတရားစိတ်နဲ့ဆက်ဆက်နေတာဗာတရားစိတ်နဲ့ပတ်သက်နေတာနံတရားကဲအဲ့တော့စိတ်ရဲ့အလုံးစိတ်ရဲ့အခြေအနေပြန်ကြည့်စိတ်ကဘာလဲတိတက်တယ်ကဲကိုယ်မှာဖြစ်နေတယ်ပေါ့အခုခြေထောက်တွေထုံနေတယ်ထုံနေတာကိုတိတဲ့အတိပီဗာတရားလေနံတရားထုံနေဆိုတာကရုပ်တရားကဲအဲ့ဒီမှာခြေထောက်ဆိုတာပါသေးလားခြေထောက်ကြီးကိုရှူရမှာလားတဘာဝကိုရှူရမှာတဘာဝရှူရကဲစကြောတွေထိုးလိုက်တာထိုင်ရင်းနဲ့ခါးတွေကလည်းပဲတင်းလိုက်တောင်းလိုက်တာပေါ့ခုနကစကြောထိုးတယ်ဆိုလို့ရှိရင်ထိုးနေတာကရုပ်ထိုးမှန်တိနေတာကနံခါကြောတွေကျင်းနေတယ်ခါတွေအောက်နေတယ်ဆိုလို့ရှိရင်အောက်တာကယုတ်တိတာကနာအဲ့မှာခါဆိုတဲ့ပုံမှန်သဏ္ဍာန်ကြီးပါလားပါဘူးခါနေရာဖြစ်တဲ့ဘုန်းကြီးတို့အယိုးတို့အကျော်တို့အသားတို့ပါလားအဲ့မှာဖြစ်ပေါ်နေတဲ့သဘာဝဒီသဘာဝလေးကိုပဲကြည့်မျက်လုံးနဲ့မြင်နေရတာကြီးကိုဘုန်းကြီးတို့ရှုဖို့မဟုတ်ဘူးယုံနံကိုကြည့်တယ်ဆိုတာကဒီပင်ကိုမျက်စိပင်ကိုမျက်လုံးနဲ့မြင်ရတာမဟုတ်ဘူးယုံနံကเนา ပဂရိမျက်စိအမေမွေးတဲ့ကပါလာတဲ့မျက်စိနဲ့မြင်ရတာကအပေါ်ရံကိုမြင်တယ်အပေါ်မှာရှိနေတာပဲမြင်တယ်ခုရှိရမယ်ဆိုတာကတရားရှိတယ်ဆိုတာကအတွင်းမှာဖြစ်တဲ့သဘာဝကြည့်တာအဲ့တော့ပဂရိမျက်လုံးအသုံးချစရာမလိုဘူးတရားကျင့်လို့ရှိရင်ဘုန်းကြီးတို့မျက်စိမှိတ်ထားမျက်စိဖွင့်ရှုမရဘူးလားဆိုလို့ရှိရင်ရတာပဲဒါမဲ့လို့မျက်စိဖွင့်တိုင်းမျက်စိကဟိုအမြင်ပြန်မြင်တဲ့အကုန်လုံးရောထွေးကုန်မှိတ်ထားလိုက်တော့ကောင်းဆုံးပေါ့ဒီမျက်လုံးသုံးစရာမလိုဘူး။ဘာမျက်လုံးသုံးမှလဲ။ဉာဏ်မျက်စိဉာဏ်မျက်လုံးသုံးမယ်။ကိုယ်မှာဖြစ်နေတဲ့သဘာဝမှန်သမျှသည်ရုပ်တရား။စိတ်မှာဖြစ်နေတာကနံတရား။စိတ်ကတိတဲ့အလုံးလုံးပဲ။ဒါတစ်ချက်။နောက်တစ်ခါစိတ်ဒီဘာလို့လုံးလုံးဆိုလို့ရှိရင်တွေးတဲ့အလုံးလေမလုံဘူးလား။လုံတယ်။ဟိုကတွေးလိုက်ဒီဟာတွေးလိုက်ဟိုကစဉ်းစားလိုက်ဒီဟာစဉ်းစားလိုက်အဲ့ဒီတွေးနေကြံနေစဉ်းစားနေတယ်ဆိုတာဒီပါတရားလေနန္တရားပါတရားခေါ်လေနန္တရားသတိထားမယ်ဘုန်းကြီးတို့ဒီခုလုံနေတဲ့အလုံးမှာအဓိကသတိမပါလို့မရဘူးသတိမထားလို့မရကိုယ်မဆက်ဆက်ကိုယ်မဖြစ်ကိုယ်မပေါ်နေတာဒီရုပ်ပါစိတ်မှဆက်ဆက်စိတ်မှဖြစ်စိတ်မှပေါ်တာဒီနံပါလို့သတိထားစေအဲ့လိုသတိထားနေတာကတတိပဌံသတိထားနေတာဘာခေါ်လဲသတိပဌံခုဖျံခေါ်တဲ့သတိပဌံတရားဆိုတာသတိထားပြီးတော့ကြည့်တဲ့အလုပ်ပဲရုပ်ကိုကြည့်မယ်နာမ်ကိုကြည့်ရုပ်ရဲ့ချင်းနေထင်ရှားလာရင်လည်းထင်ရှားတဲ့ရုပ်ကိုကြည့်မယ်နာမ်သဘာဝတွေကထင်ရှားပြတယ်ဆိုရင်နာမ်ကိုကြည့်မယ်ထိုင်ရင်လည်းနာတိများမှာကြည့်နာသီးများမှာကြင်ကြင်နဲ့ဘုန်းကြီးတို့ကိုယ်ပေါ်မှာညောင်းလာကြိုက်လာတယ်ထုံလာတယ်ကျင်လာတယ်နာသီးများရှုလို့မရတော့ဘူးဗျာဘယ်များရှုရမလဲဆိုလို့ရှိရင်ခန္ဓာကညောင်းလာကြိုက်လာထုံလာကျင်လာတဲ့သဘာဝကြံကြည်ညောင်းကြိုက်ထုံကျင်နေတာဒီရုပ်တရားသိနေတာကနံတရားအဲ့ဒီမှာပူတဲ့အေးတဲ့သဘောတရားတွေလည်းမပေါ်ဘူးလားပူတာကယုံပူမှန်းသိတာကနံအေးတာလေယုံအေးမှန်းသိတာလေနံထိုင်ပြီးတော့ကြည်နေတဲ့ထိုင်မြင်ရင်းနဲ့အထုတ်တဲ့နီးနောက်တစ်ခါနောက်ဣရိယာပုတစ်မျိုးကဘုရင်တို့ဈဉ္ဉံချိန်မှာရှုရမယ်နီးပေါ့ဈဉ္ဉံသွားတော့မယ်ဆိုလို့ရှိရင်ထိုင်နေရကနေပြီးတော့ခန္ဓာကိုယ်မတ်တရရတယ်မတ်တရလိုက်ပြီးတော့ခြေတော်နှစ်ခုသည်အောက်ကကျမ်းမြင်ပေါ်မှာနင်းလာမယ်ပေါ့တဏှာကနေတဏှာသွားကြစို့ဆိုလို့ရှိရင်ဘာလို့တော့ခြေပွားတစ်ဖက်လှမ်းဘယ်ဆက်လှမ်းတော့ညာခြေကလှမ်းကြတာများပါတယ်ညာဘက်ကခြေလှမ်းစပြီးတော့လှမ်းတယ်ပေါ့အဲ့လိုလှမ်းလိုက်တဲ့ချိန်ခါမှာဒီခြေထောက်ကျမ်းမြင်နဲ့ထိထားရကနေပြီးတော့အပေါ်ကိုရောက်အောင်ဘုန်းကြီးတို့ပြိတ္တဘာလို့อ่ะကြွားနော်ပေါ်ကိုမတင်ပြရကြွတင်ပြရအဲ့လိုပင်းလိုက်မလိုက်ကြွလိုက်တဲ့အချိန်ခါမှာဘာသဘာဝတွေဖြစ်တလေလို့ကြည့်ပေါ့မလိုက်တဲ့အချိန်ကြွလိုက်တဲ့အချိန်ပင်းလိုက်တဲ့အချိန်မှာလေးတဲ့သဘောတရားကအထူးထင်ရှားတယ်လေးတဲ့သဘောဝသည်ရုပ်တရားလေးတယ်လို့သိလိုက်တဲ့အပြီးပြီးနံတရားအချရာကြီးတစ်ခုလုံးအပေါ်မြောက်အောင်ပေါ့အနည်းဆုံး6လက်မှ7လက်မှလောက်မြင့်သွားအောင်မတင်ရတော့ဘုန်းကြီးတို့ပြိတ္တကြီးမလေးဘူးလားလေးတာပါတရားလေးတယ်လို့ပြီးလိုက်တာနန္တရား6ရောက်ပါလား6ရောက်ကိုမကြည့်နဲ့နောက်ကိုခြေချောင်းတွေခြေပွားတွေဒါအောင်မကြည့်နဲ့ဘာကြည့်မလဲလေးတယ်ဆိုတဲ့သဘောတရားလေးကိုကြည့်ကဲနောက်တစ်ခုဒီလိုမတင်လိုက်တဲ့ချိန်ခါမှာတစ်ခေါက်ကွေးခြေောက်ကတောက်ကွေးသည်တင်းတဲ့နေရာကတင်းသွားတယ်ယော့တဲ့နေရာကယော့သွားတယ်တင်းနဲ့ယော့တယ်ဆိုတာဒီရုပ်တရားတင်းနဲ့ယော့နေတာဘာတရားလဲကဲအဲ့ဒီတင်းနဲ့ယော့တဲ့သဘာဝလေးကိုသိနေတာကနံတရားဒါကြွနေတဲ့အချိန်ပဲနော်ကြွနေရကနေပြီးတော့ရှေ့လှမ်းလိုက်တယ်ဆိုတာခြေောက်အပြည့်ပြည့်နဲ့အရှိတ်ကိုဆန့်ထုတ်လိုက်တယ်ရွေ့သွားတယ်ပေါ့တရွေ့ရွေ့နဲ့နေရာမပြောင်းသွားဘူးလားရွေ့သွားတာသည် ယုတ်တရားရွေးသွားတာပါတရားရွေးသွားပါလေလို့သိလိုက်တာကနန္တရားကဲကောင်းပြီးဒီချီလန်းပြန်ချလိုက်တဲ့အခါမှာစောစောကထိန်းထားတဲ့အလေးချိန်နော်ပင့်ထားရတဲ့သဘောလွတ်ချလိုက်တယ်လျှော့ချလိုက်တယ်ဆိုတော့အောက်ကိုယော့ဆင်းသွားယော့သွားတာဒီယုတ်တရားယော့တယ်လို့သိလိုက်တာကနန္တရားခြေထောက်နဲ့ကြမ်းမြင်နဲ့ခြေထောက်နဲ့မြေကြီးနဲ့ဖြာနဲ့အခင်တစ်ခုခုနဲ့ပေါ့တွားချလိုက်နူးညံ့တာနဲ့လည်းထိရင်ထိမယ်ကြမ်းတမ်းတာနဲ့လည်းထိရင်ထိမယ်အဲ့ဒီနူးညံ့တဲ့သဘောကြမ်းတမ်းတဲ့သဘောဒီဗာတရားလေယုတ်တရားသိနေတာကနန္တရားခြေလှမ်းတလှမ်းမှာရှုမယ်ဆိုလို့ရှိရင်၃ချက်ရှုလို့ရကြွလိုက်တဲ့အချိန်လှမ်းလိုက်တဲ့အချိန်ချလိုက်တဲ့အချိန်ဘယ်နှချက်လဲကဲကြွတာလှမ်းတာချတာဘာသာကကြွတယ်ချတယ်လှမ်းတယ်တလို့ဆိုခိုင်းတာမဟုတ်ကြွလိုက်တဲ့အချိန်ကမှဘလို့ချင်းနေဖြစ်တယ်လေဘလို့နေထားတယ်ပေါ်တယ်လေဘယ်ရုပ်ဘယ်နာနေဖြစ်လာတယ်လေကြီးလှမ်းလိုက်တဲ့အချိန်ကမှဘယ်ပုံစံဖြစ်သွားလေဘလို့နေထားရောက်သွားလေဘာတွေများခံစားနေရတယ်လေအဲ့ဒါကိုကြည်ချလိုက်တဲ့အချိန်ကမှလည်းပဲဒီတိုင်းလေပေါ့ပေါ်ကနေလွတ်လိုက်တာဖိလိုက်တာတင်းသွားတာညော့သွားတာပူသွားတာအေးသွားတာဆိုတဲ့အဲ့ဒီသဘောတရားလေးကိုကြည်ပြီးတော့ဘုန်းကြီးတို့တဏှင်းချင်းတဏှင်းချင်းအမှတ်တရလေးနဲ့သွားနေတာဒီစဉ်ညာသွားရင်လည်းရှုမှတ်တဲ့နည်းပါနော်အထူးသဖြင့်စဉ်ညာသွားတဲ့အချိန်ကမှတယောက်စီပေါ့ကိုယ်အမှတ်နဲ့ကိုယ်သွားပါအရင်တော့ကိုဆောင်ကနေပြီးတော့ဒီတမန်ယုံလာတဲ့အချိန်တမန်ယုံကနေပြီးတော့ပြန်သွားတဲ့အချိန်ဒီအချိန်ခါမှာ2ယောက်3ယောက်စကားတပြိုးပြိုးနဲ့ညမောင်တန်းပြီးတော့လည်းမသွားပါနဲ့ကိုအမှတ်လေးနဲ့ကိုချင်းလန်းကြွချင်းလန်းချင်းချချင်းမှာအမှတ်တရလေးနဲ့3အမှတ်လုံးရခြင်းရပေါ့မရဘူးဆိုလို့ရှိရင်ပဲအနည်းဆုံးတစ်မှတ်ရအောင်တတိထားပြီးတော့ရှုတတိထားပြီးတော့သွားဒါဆိုလို့ရှိရင်စဉ်ညာသွားတဲ့အချိန်ခါမှာရှုတတ်ပြီးထိုင်တဲ့အချိန်နဲ့ရှုတတ်ပြီးနောက်တစ်ချက်ရပ်နေတဲ့အချိန်ခြေစုံမှမှရပ်နေတဲ့အချိန်ခါမှာလည်းဘုန်းကြီးတို့ပြိတ္တရဲ့အမှတ်တရမလွတ်စေနဲ့ခြေဘွားနဲ့ထိနေတဲ့နေရာပေါ်ကလေးချိန်ဖြီးထားလို့လေးတဲ့သဘောထိတဲ့နေရာနောက်ကျန်းတဲ့သဘောလူတဲ့သဘောမာတဲ့သဘောပြော့တဲ့သဘောဒါတွေအာယုံပြုပြီးတော့ကိုယ်မှာဖြစ်နေတာသည်ယုတ်တရားစိတ်မှာဖြစ်တာသည်နန္တရားရှုလို့မရဘူးလားနောက်ဆုံးအရာလေးဝင်လဲနေပြီအရာမထခင်လဲနေတဲ့ချိန်ဒီချိန်ခါမှလည်းပဲနှာသီးပြနှာခေါင်းများမှရှုခြင်းရှုကိုယ်ပေါ်မှာရှုခြင်းရှုပေါ့အဲ့ဒီအချင်းလေးလေးမျိုးစလုံးလျောင်းထန်ရပ်သွားမရနာပဲနဲ့ရှုရမေးဣရိယာပုံနေထား၄ခုနဲ့ရှုပါနောက်တစ်ခါဘုန်းကြီးတို့ကံ၃ပါးနေနဲ့ကြည့်မယ်ဆိုလို့ရှိရင်ကိုယ်နဲ့ပြုတ်တဲ့ကာယကံနှုတ်ကပြောတဲ့ဝစီကံစိတ်ကကြံတဲ့မနောကံဆိုတဲ့ဒီကံ၃မျိုးမှလည်းပဲရှုနည်းလေးသိအောင်ဆွေးကြည့်လိုက်ပါပြုပြောကြံရာချိန်တိုင်းမှာတတိထားကရှုရမည်ပြုပြောကြံရာချိန်တိုင်းမှာတတိထားကရှုရမည်ပြုပြောကြံရာချိန်တိုင်းမှာတတိထားကရှုရမည်ကာယကံအမှုကိုယ်နဲ့ပြုတဲ့ချိန်ခါဝစီကံနှုတ်ကပြောတဲ့ချိန်ခါမနောကံစိတ်ကကြံစည်တဲ့ချိန်ခါဒုတိယတစ်ယောက်မှာကိုယ်နဲ့လုပ်တဲ့အလုပ်နှုတ်ကပြောတဲ့အလုပ်စိတ်ကကြံတဲ့လုံးလို့အလုတ်သုံးခုကိုချိန်တိုင်းချိန်တိုင်းမှလုပ်ပါလေလုပ်ကြဘူးလားခန္ဓာကိုယ်နဲ့ပြည့်ရလုပ်ကြတာပေါ့ဥမာဖြင့်ရေချိုးမယ်ထမင်းစားမယ်တစ်ခုခုကိုကင်မယ်တွေးမယ်ယူမယ်နော်ဒါပါလို့ဆိုရင်ကာယကံပေါ့နှုတ်ကနေပြီးတော့ပြောဆိုတယ်ဝစီကံရုပ်ဆိုတယ်ပြောဆိုတယ်ဒါပါကံလေဝစီကံနောက်တစ်ခါစိတ်ကနေပြီးတော့ဘုန်းကြီးတို့ပြိတ္တန်ကြီးကြံစည်တယ်စိတ်ကူးတယ်စဉ်းစားတယ်ဒါကိုမနောကံဒ ကာယကံမှုကိုယ်နဲ့ပြုတဲ့အချိန်ကမှလည်းပဲခန္ဓာကိုယ်ကပြုလုပ်နေတဲ့အနေအထားရချိုးမယ်ပေါ့ရချိုးတဲ့အချိန်ကရစလုံးထဲကရေကွက်နဲ့ခတ်ခတ်လိုက်တော့ဒီရင်နဲ့လက်နဲ့ထိလိုက်ပြီဆိုလို့ရှိရင်အေးတဲ့သဘောမပေါ်ဘူးလားအေးတာဗာတရားအေးတယ်လို့ထိလိုက်တာကဲရေခွက်ကြီးကိုဘုန်းကြီးတို့ကိုဘော်လောင်းချဖို့တဖြည်းဖြည်းချင်းကင်ပြီးတော့မလာတော့လေးတဲ့သဘောမရှိဘူးလားဗာတရားလေးတယ်လို့ထိတာကဲခုနကရေစလုံးကြီးကနေပြီးတော့ခန္ဓာကိုယ်ပေါ်ရောက်အောင်တဖြည်းဖြည်းချင်းရွေ့လာရွေ့လာသေလာရတယ်မလာရတယ်ဗာတရားလေရုပ်တရားသိနေတာကကဲကိုဘော်တက်တက်ရောက်ပြီးတော့ခေါင်းပေါ်ရောက်ပြီးလောင်းချလိုက်ဆိုသွားတယ်အေးသွားတယ်ပေါ့ဗာတရားလေယုတ်တရားသိနေတာကနန္တရားအဲ့ဒါကာယကံပြုတ်တဲ့အချိန်ကမှရှုတာပဲနောက်ဆုံးစားတဲ့တောက်တဲ့အချိန်ကမှသမင်းလုံးဟင်းလုံးကိုယူမယ်ပေါ့သမင်းလုံးဟင်းလုံးဇွန်းနဲ့ခတ်မယ်ပေါ့အဲ့ခတ်လိုက်တဲ့အချိန်မှဇွန်းကင်လိုက်တော့ထိတဲ့သဘောဒါယုတ်သိလိုက်တာကနန်ခုနကသမင်းနဲ့ဟင်းနဲ့နှာခေါင်းနဲ့ဝင်လာအဲ့အနန္တသည်ယုတ်တရားဒီအနန္တကိုသိတာကနန္တရားဘာခတ်မဲ့ဘာယူမဲ့လို့မျက်လုံးကလှမ်းကြည့်လိုက်တယ်မြင်လိုက်တာကယုတ်တရားသိလိုက်တာကနန္တရားကဲထမင်းလုံးကိုပါဇက်စပကံကနေပြီးတော့ပါဇက်စီကိုတွေ့ရွေ့နဲ့ပေလာတယ်ပေါ့ရွေ့လာတာကယုတ်တရားသိနေတာကနန္တရားပါဇက်တဲ့ဖြစ်ဝါဝါတာကယုတ်သိတာကနန်ချိုးတဲ့ချင်းနဲ့ဆက်တဲ့ငန်းနဲ့ခါသေးဖန်နေဆိုတဲ့အရသာတွေမျိုးမျိုးပေါ်လိမ့်မယ်အဲ့ဒီအရသာတွေကယုတ်တရားအရသာတွေကိုသိတာကနန္တရားစားတော့ရင်းနဲ့ပဲရှုလို့ရတယ်ဒါကာယကံပြုတ်နေတဲ့ခြင်းခါအနောက်ကနေပြီးတော့သကလုံးတွေကိုပြောတယ်ဘောစကားတွေမပြောမဖြစ်ပြောရတယ်အခုတရားနားတဲ့ခြင်းခါမှလည်းပဲဘုန်းကြီးတို့ပြိတ္တမှတ်မိသလောက်ပြန်ပြောတယ်လိုက်ဆိုတယ်ဒါပါကံလေဝစီကံဒီအတန်တွေသည်ယုတ်တရားနားကနေကြားတဲ့အတန်တွေသည်ယုတ်တရားပါတန်ဒီပဲလို့သိလိုက်တာကနန္တရားနော်စိတ်ကနေပြီးတော့ကြံတာကတော့အထူးပြောစရာမလိုဘူးပေါ့အမျိုးမျိုးပုံပုံတွေးနေကြံနေစဉ်းစားနေကိုယ်စိတ်လေးကိုပြန်ကြည့်ဘာလုပ်နေလဲဘာတွေတွေးနေလဲဘာတွေကြံနေလဲလို့ပြန်ကြည့်လိုက်ပြီးတော့တွေးနေကြံနေစဉ်းစားနေတာမှန်တယ်များသည်နန္တရားဘာတရားလဲကာယကံဝစီကံမနောကံကံသုံးပါးစလုံးမှာတတိထားပြီးတော့ရှုရနောက်ဆုံးလျောင်းထိုင်ရသွား၄ပါးမှလည်းသတိထားရှုအသက်ရှုတဲ့အချိန်ကမှလည်းသတိထားရှုကံ၃ပါးမှလည်းပဲသတိထားရှုတယ်ဆိုရင်ဘုန်းကြီးတို့ဒီတနေ့တာကာလမှမရှုတဲ့အချိန်ဆိုတာရှိအောင်မလားမရှိတော့ဘူးအဲ့ဒါလွတ်သွားတဲ့အချိန်ဆိုတာမရှိတော့စိတ်မထိန်နိုင်လို့စိတ်မတည်ငြိမ်လေးလို့အမတ်တမဲလွတ်ချင်လို့ပေါ့အာတမင်တကာတော့ဖြစ်အဲ့ဒါလွတ်မထားတတ်နိုင်တယ်များငါတရားထုတ်နေမယ်တရားနဲ့ကြည့်မှုတရားနဲ့ပြောဖို့ရောက်လာတာဒီနေရာရောက်ဖို့ဆိုတာလေပုံမှန်ခက်ခဲနေတဲ့မျိုးမျိုးเนาะအကြသေးသေးနဲ့ဒီတွေကယုံထွက်ပြီးတော့ထိထိရောက်ရောက်တရားလုံးလုံးမယ်လို့စိတ်ကူးပြီးတော့ရောက်လာကြရောက်လာတဲ့အချိန်ခါမှာဘာမှမဟုတ်တဲ့ဘာမှဘုံမတန်တဲ့စကားပြောတာတို့ချင်းဖြုံတာတို့เนาะအပြောနေတာနေတာတို့နေလိုက်တာမျိုးတို့နေမယ်ဆိုလို့ရှိရင်ကိုယ်တည်းရှုံးနေတရားရဖို့လာတာသည်တရားရမှသာနေကိုယ်အတွက်ကျိုးမြတ်ရမယ်လို့အဲ့ဒါနှလုံးသွင်းပြီးတော့တတ်နိုင်မယ်။အဲ့အျော့အစာျော့စကားျော့ပြီးတော့ကြိုးစားကြင်ကြံပွားများအထုံမယ်ဆိုလို့ရှိရင်ယောဂီတို့လိုချင်ရခြင်းနဲ့မဉ္ဇဉ်ဖွဉ္ဇဉ်နိဗ္ဗာန်ကိုရပါလိမ့်မယ်။ရအောင်လည်းပဲကြင်ကြံပွားများအထုံနိုင်ကြပါစီကုန်သတည်းလို့ဆုတောင်းပြီးတော့ပဲတရားမီကုန်ချုပ်ကြစို့ဘောရိယပစ္စယဟောတုဣဒံသောပုံညမင်္ဂလံပုံညဘကံသူလည်းပန္တုပမောတံတုသတိဝကံနောမြတ်တာကြည်ပါရမီယဉ်ကျူးဇန္တိတုသရောစဉ်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပုံညမင်္ဂလံဗုဒ္ဓံဟောကြားတရားဒေသနာများဟောဝါကိုနာဂမတ္တပြံဟောကြား၍ပွားများခြင်းကြံဗာမံကျုကုအတောရသည်ကုသိုလ်ပုံညမင်္ဂလာသည်ဘောရိညာသစ္စာလေးဧကမဇ္ဇင်ကိုပြန်ရှင်းသုခတောဘုရင်တံဘောရိညာဤပစ္စယဥပနိတယမိယတဖြင့်မုတ်ချရာကြောင်းကောင်းမြတ်တဲ့သောက်ပန်သည်ဟောတုစင်စစ်မသွေဖြစ်ပါစေသည် ဣဒံဘုံညဗာကိသဗုဒ္ဓံဟောကြားတရားဒေသနာများဩဝါကိုနာဂမတပြံဟောကြား၍ပွားများခြင်းကြံဘာမံကျုကောအတယသည်ကုသိုလ်ဘုံညမင်္ဂလာဤဘုဗ္ဗကကိုလည်းသတိဝကကဗာမနေသည်များဝိနည်းများစွာတတဝအနန္တမန္တမြတို့သည်သူလပံသူရှင်လန်းကြည်မြေကွာကွမ်းပုံစီတဲ့တကဲ့သို့ပြည်တွင်ွယ်စိတ်မှထုံးနေအိထာယုံတွေ့တို့လို့မကြည်နုကိုပိုင်ရယူနိုင်ကြပါစေကုန်တည်းသုလတာကိုစီကိုစီလုံးကြီးပဲจิตာရှင်ပြောင်းအောင်မြတ်သူရယူကြကုန်ပြီ၍ပမောဒံသူကိုစိတ်နှကြလို့ဆပ်ပြီးပြေကကျွဲမောက်ဝမ်းမြောက်နိုင်ကြပါစေကုန်တည်းဝါပမောဒံသူလူပြည်တွေမကနပြည်မှဆက်သွယ်လျက်ထဲ့နေပြမှာချင်းလိုမှုဖြာတဲ့ကဘာတုံအောင်တတံဟုံမြဲမြဲမောက်ပြီးလျင်ဝမ်းမြောက်ဝမ်းသာပတ္ထနာအောင်စုခါကပြုလျင်သာဓုကံအောင်နေမိတ်ဖြစ်အောင်ဘိသိသွန်လောင်းနိုင်ကြပါစေကုန်သတည်း